နေစရာအီးမေးကဘွားမှာရွှေတိုးတဲ့အခါလူတွေနေရရွှေပြောင်းရညဉ့်ဉန်းရီတောက်သုံးရအလုသမားတွေထိခိုက်ရငကိုအနီအထားတိုင်းရှိတဲ့ပတ်ဝန်းကျင်ပျက်စီးရရေနဲ့မြေမှာဆိုင်ယန်နိုက်နဲ့ဗရာအစိတ်တင်ရလူကျမ်းမာရေးထိခိုက်ရယုံမကဂေယစနစ်လည်းပျက်စီးရပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းကချင်ပြည်နယ်မှာရွှေတူးဖို့တဲ့လုပ်ငန်းတွေကမှုပေါက်တလို့ပေါ်ပေါက်လာတယ်လို့လည်းအမေရိကန်ပြည်ထောင်စုရေးဦးသက်ကသူပတ်ဝန်းကျင်ရေးရာဌာနကထုတ်ဝေတဲ့စာဆောင်မှာမနစ်ကမေးမှဖော်ပြပါတယ်။ဒါကို KEG ကချင်ပတ်ဝန်းကျင်ရေးရာအဖွဲ့တာဝန်ကမခွန်ထွက်ကလည်း
အနာသိမ့်ပြီးနောက်ပိုင်းမှာပိုများလာပေါ့ဆက်ရံတရားတွေနဲ့တူးနေတာမြန်မာနိုင်ငံကလည်းပါတယ်တရုတ်ဘက်ကလည်းပါတယ်သက္ကဆဘက်ကပါတယ်တထဲနာမည်ခန့်ဆိုင်မှာရွှေတူးဖို့ကြာတာပေါ့နော
်အရင်နှုန်းကလည်းရွှေတူးဖို့ကြာပြီမဲ့ခုတော့
ဘယ်သူမှလည်းဒါစီမဲ့သူမရှိဘူးဆိုတော့လုပ်ငန်းရှင်တွေကတော့ဒီလိုပဲလာလုပ်သွားမှာပဲတနိုင်တပိုင်လက်လုပ်လက်စားတွေကြာတော့ဒီလောက်ထိကြည့်တာမှာမဟုတ်အခုဆက်တွေနဲ့အမျိုးမျိုးပေါ့နော်ကားတွေဆယ်ကြီးရာကြီးချီပြီးမှလုပ်နေတာတွေလည်းရှိတယ
်ကချင်ပြည်နယ်တင်ရန်စာတစီမံရေးရာတာဝန်ခံမှုအဖွဲ့ကလည်းဆရာနာသိမ့်ပြီးနောက်မှာတင်ရန်စာတတွေပို့တူဖို့ထုတ်ယူတဲ့အကြောင်းအစိမ်းခါစားတစောင်းမနစ်ကထုတ်ပြန်ပါတယ်ဘယ်နေရာတွေမှာဘယ်ကုမ္ပဏီတွေကဘယ်ကာလကဘယ်ထိရှိတူဖို့ခွင့်ရထားသလဲဆိုတာမြေပုံနဲ့ပါဖော်ပြထားပြီးခွင့်ပြုမိက2020မှာကုန်ဆုံးပေမဲ့2021ဆေအာနာသိမ့်ပြီးနောက်ပိုင်းမှာပို့လို့တောင်တူဖို့နေတယ်လို့ပြောပါတယ်မြကျင်းနှမ်းမြို့နယ်အရာရီမြစ်ထဲမှာပြီးခဲ့တဲ့2020ပြည့်နှစ်မှာဆက်ဆိုင်80ကျော်နဲ့ရွှေတူးဖို့ပေမဲ့ဆေအာနာသိမ့်ပြီးနောက်2021မှာဆက်ဆိုင်ပေါင်း1000ကျော်ရှိတယ်လို့လည်းပြောပါတယ်ဒီလိုအဖွဲ့မျိုးကသူ့တည်တည်မဟုတ်တဲ့ချီပွေကတမန်ရသားတယောက်ကလည်း
ရှိပွေမှာကြတော့ဒီအာနာဒိပြည့်ရဲ့နောက်မှာဒီရွှေတူဖို့ဘို့ပေါ့နော်ပြန်စားတော့သူ့ဖို့ဘို့နော်ဆက်တက်ပြီးတော့ကြတော့ပူပြီးတော့ချိုးချိုးရွာရွာရှိလာတာပေါ့ဒီမေခပြည့်မှာဆိုလို့ရှိရင်အရင်တော့မတူးတဲ့နေရာဒီဘိုးတော်မြတ်ဆောင်းနာမြို့နဲ့အရန်ကတ်တဲ့နေရာမှာစစ်ကြီးတွေနဲ့သူတို့တခါတည်းတူးကြတာပေါ့နော်
ဒါကြောင့်လဲတချိန်ကစိတ်ငြိမ်ခဲ့တဲ့မြကန်းတွေဟာဆက်တန်းတွေညံတငိမ့်ငိမ့်တသိမ့်ငိမ့်စီးတဲ့မြေစည်းရန်လဲပြောက်ညင်ရင်လဲနောက်ရပါလေဒီသဘောမျိုးပြောသူကကချင်ပေါ့ပင်းညင်ရရဖွဲ့တာဝန်ကမကွန်ထွက်ပဲဖြစ်ပါတယ
်အရင်ကကြတော့မြစ်စုံရဲ့အချက်မလိခတောင်းလျှောက်ရင်ကတားကြည့်တာခုနောက်ပိုင်းကျတော့ရွှေလုတ်တာတအားများတဲ့ခါကျရင်ကမီကော်ဖီဖြော်ထားတဲ့အယောင်လိုမျိုးပေါ့နော
်ဒါကရွှေတူးဖော်တဲ့လုပ်ငန်းကြောင့်ကြုံတွေ့ရတဲ့အနေအထားဖြစ်ပါတယ်ကချင်ပြည်နယ်ကတစ်တော်တွေမြေရှားတတူကြောက်စိမ့်နဲ့တခြားမြေပေါ်မြောက်တန်ရန်ဇာတောက်တွေလည်းအစားထိုးမရအောင်ပျက်စီးဆုံးရှုံးနေပါတယ်ရှင်